World Heritage ပေါ့နော်ဒီ UNESCO ကနေပြီးတော့ World Heritage ကမ္ဘာအမွေအနှစ်စာရင်းဝင်အဖြစ်သတ်မှတ်လိုက်တာနဲ့ပတ်သက်ပြီးတော့ကြိုးပမ်းချက်ကလေးတွေပေါ့နော်အချင်းချင်းပြီးပြောပြပေးပါလားရှင
်ပကံဒေတာကိုကျမတို့က2023လောက်တည်းကနေစပြီးတော့စူးစမ်းခဲ့ကြပါတယ်အဲ့တော့အဓိကကတော့ကမ္ဘာအမွေနှစ်ဝင်ခြင်းကျမတို့ကနှစ်ချက်ရှိတာပေါ့တစ်ချက်ကတော့ဒီဒေတာကဘာလို့ကမ္ဘာအမွေနှစ်ဝင်တဲ့လဲဆိုတာကိုဖော်ပြရတယ်အဲ့တော့ပကံမှာရှိတဲ့ဘုရားပထိုးစီရီတွေပြီးတော့ဒီလောက်နေရာကလေးမှာဘုရားပထိုးတွေပေါင်း3,000ကျော်ရှိနေတဲ့အခြေအနေပေါ့ဒါမျိုးလေးတွေကတခြားဖြစ်နေရမှာမရှိဘူးကမ္ဘာမှာဒီတနေရာတွေပဲရှိတယ်သူရဲ့ဘိသူကပညာလဲရအနုပညာလဲရဒါတွေကဘလောက်ထိတောင်မှတိုးတက်မြင့်မာခဲ့တယ်ဒါ17ရာစုကနေ17ရာစုအတွင်းမှာပဒံဒေတာရဲ့ဖွံ့ဖြိုးတိုးတက်ခဲ့ပုံဒီထေရဝါဒဗုဒ္ဓသာသနာတွေပြန့်ပွားခဲ့ပုံဒါတွေကိုဟိုတင်ပြနိုင်ဖို့အတွက်ဟိုလေးလာချက်တွေဟိုသူတေသနာပြချက်တွေကိုလုပ်ရတယ်နောက်တစ်ခုကတော့ဒါလောက်တောင်မှရေးကြီးတဲ့ဒီအမွေနှစ်တွေကိုဘယ်လိုမျိုးနည်းနဲ့စီမံထိန်းသိမ်းမလဲပြီးတော့ဘာလို့လဲဆိုတော့ပကံကအမွေနှစ်ကြီးပဲမဟုတ်ဘူးဒေတာကန်တွေလည်းနေတယ်အဲ့တော့ဒေတာကန်တွေရဲ့ဖွံ့ဖြိုးတိုးတက်ရေးရဲ့အမွေနှစ်ကိုထိန်းသိမ်းရေးရဲ့ကိုဘယ်လို balance တွေအောင်ညီမျှမျှချေချေအောင်လုပ်မလဲဆိုတာတွေကိုလည်းစဉ်းစားရတယ်။အဲ့ဒီပုံမှန်မူတည်ပြီးတော့မှဒီ management plan ပေါ့စီမံခန့်ခွဲ plan ကိုလည်းရေးဆွဲခဲ့ရတယ်ပေါ့။ဆိုတော့အဓိကကတော့ဒီ nomination to CEO လို့ခေါ်တဲ့ကမ္ဘာအမွေနှစ် center ကိုအစိုးပြုမှတင်တဲ့နေရာမှာဒီပကံဒေတာရဲ့ရေးပါပုံတံမိုးရှိပုံနေရဲ့အဲ့ဒီတံမိုးတွေကိုဘယ်လိုထိန်းသိမ်းလဲဆိုတာတွေကိုဖော်ပြတဲ့စီမံခန့်ခွဲရေးစနစ်တွေကိုဒါ2023နှစ်ကစလုပ်ခဲ့တယ်။ဒါ2018မှာကျမတို့ကဒီဟာတွေကို February 1ရက်နေ့မှတိုင်ခင်ပေါ့။အဲ့တော့2018 January လကုန်ပိုင်းမှာကမ္ဘာမွေးနေ့စင်တာကိုသာသနာ့ရေးရှင်ချင်းမွေးနေ့ဌာနနဲ့တင်ပြနိုင်ခဲ့ပါတယ်။ကျမတို့ကဒီ2019ဒီအခုဇူလိုင်6ရက်နေ့မှာကမ္ဘာမွေးနေ့ကော်မတီအစည်းအဝေးမှာပကံဒေတာဟာကမ္ဘာမွေးနေ့ဒေတာအဖြစ်ကိုဒါတရားဝင်ရောက်ရှိသွားခဲ့တာဖြစ်ပါတယ်ရှင်။
ဟုတ်ကဲ့ပါ။အဲ့တော့6နှစ်ကာလမှာစူးစမ်းခဲ့ကြတာပေါ့နော်။အဲ့တော့အဲ့6နှစ်ကာလစူးစမ်းရတဲ့အထက်မှာဘယ်လိုစိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရပါလဲရှင်။
ဟုတ်ပထမဆုံးကတော့ဒေတာကန်နေအနေနဲ့ကဟိုကြောက်စိုးရင်ကြောက်လန္တာတွေရှိတယ်သူတို့မှာ1990တုန်းကတွေ့ကြုံရှိတယ်ပကံမြို့ဟောင်းထဲမှာနေတဲ့လူတွေကမြို့တစ်ကိုအတင်းအဓမ္မရွှေကင်းခံခဲ့ရတယ်ပေါ့နော်ဆိုတော့အခုလေဒီလိုမျိုး UNESCO World Heritage ကိုဝင်နေဆိုလို့ရှိရင်ထပ်ပြီးတော့ရွှေကြအောင်မလားဆိုတဲ့သူတို့စိုးရင်ပူပန်မှုတွေရှိတယ်အဲ့ဒါတွေကိုနားလည်အောင်ရှင်းပြရတယ်အဲ့တော့ဒီကတော့ဒီကမ္ဘာမွေနှစ်ကိုဒီစီစဉ်ဆောင်ရွက်တဲ့အဖွဲ့အစည်းက UNESCO အဖွဲ့ဆိုတာကမ္ဘာသမဂ္ဂအဖွဲ့ဖြစ်တဲ့အတွက်ကြောင့်မလို့ဒီလူတွေကိုထိခိုက်တယ်လို့ကတော့လုံးဝလုံးလို့မရဘူးပေါ့နော်နောက်တစ်ခုကကြတော့ဒီအမွေနှစ်ဒေတာတဲမှာဟို UNESCO ဝင်သွားလို့ရှိရင်မြန်မာနိုင်ငံအုပ်ချုပ်ရတာမဟုတ်တော့ဘဲနဲ့ဟာ UNESCO ကနေပြီးတော့နိုင်ငံသားတွေကလာပြီးတော့အုပ်ချုပ်တော့မှာပဲဆိုတော့ဒီလိုစိုးရိမ်မှုတွေလည်းရှိတယ်ဒီပဲ
တလွဲကောက်ပြီးတော့
ကောက်တယ်ပေါ့နော်ဆိုတော့အဲ့ဒါမျိုးကလည်းလုံးဝမဟုတ်ပါဘူး UNESCO မှာဥပဒေလည်းမရှိဘူးအလားဟိုထောင်ချတာတို့ဖန်ဆီးတာတို့ဘာမှလည်းလုံးလို့မရပါဘူးဒါဒီသက်ဆိုင်ရာနိုင်ငံအဖွဲ့ပေါ့ဒီသက်ဆိုင်ရာနိုင်ငံဆိုတာကလည်းဒီ UNESCO အဖွဲ့ပေါ့ဒီကမ္ဘာအမွေနှစ် Convention World Heritage Convention 1972ကိုဝင်ထားတဲ့မြန်မာနိုင်ငံအနေနဲ့ကသူ့ရဲ့မြန်မာနိုင်ငံအစိုးရကပဲမြန်မာနိုင်ငံမှာရှိတဲ့တည်ဆဲဥပဒေနဲ့ဒီစီမံအုပ်ချုပ်ရတာဖြစ်ပါတယ် UNESCO အနေနဲ့ကတော့ဒီအမွေနှစ်တွေဟိုထိန်းသိမ်းတဲ့နေရာမှာနည်းပညာအကူအညီပေးတာရယ်စီမံခန့်ခွဲတဲ့ဘက်မှာနည်းပညာအကူအညီပေးတာရယ်ဒါမျိုးကိုပဲလုပ်တာဖြစ်ပါတယ
်နောက်တစ်ခုကလေကျွန်မဟိုစိတ်ပူတာပေါ့နော်ဒီပကံဒေတာမှာဒီတကယ်ရှေးဟောင်းဖျားပထိုးတွေကိုဟုတ်ခစ်တုံးကပေါ့နော်စစ်ဆိုးရလက်ထက်မှာထိတင်နေတဲ့ကိစ္စတွေရှိတယ်နောက်ပြီးတော့ဟိုပယံနေနဲ့ပြန်ပြီးတော့ပေါ့လေဟိုပြုတ်ပြင်းမွတ်မတ်တဲ့သဘောမျိုးနဲ့ဟိုအပေါ်ယံသဘောလေးတွေအပေါ်ယံကြောလေးတွေပြင်ခဲ့တာတွေရှိတာပေါ့အဲ့ဒီဟာကလည်းဟိုငရင်လှုပ်တဲ့ခါကျတော့တော်တော်လေးကိုပြည့်စည်သွားတာလည်းညင်ညင်ကိုတွေပေါ့ချွတ်ဆိုလို့ရှိရင်ဒီပကံဖျားမှာလူရေးပိုက်လုံးကြီးတွေပါကြီးထည့်ပြီးတော့လုတ်ခဲတာကြီးလည်းရှိတာပေါ့အဲ့ဒီဟာတွေနဲ့ပတ်သက်လို့ UNESCO ဘက်ကထောက်ပြတာရှိပါလားရှင်
โอเคအဲ့တော့ကျမတို့ကဒီဘာပဲပြောပြောဒီ1990နောက်ပိုင်းမှာပကံရဲ့ရှေးအောင်မွေနေ့တွေကိုပြင်ဆင်တဲ့နေရာမှာတော့လကောက်တချို့နေရာတွေမှာအစ်စ်ပေါ့လေတိဆောက်တဲ့နေရာမှာတော့လကောက်ဒီထိမ့်သိရေရောတိဆောက်ရေးဘက်မှာရောအားနည်းချက်တွေအများကြီးရှိခဲ့တာကိုတွေ့ရတယ်အဲ့တော့အဲ့ဒီဟာတွေကိုဘယ်လိုနည်းနဲ့ကျမတို့ကပြန်လဲကုစားမလဲပေါ့နော်အဲ့ဒီအတွက်ကိုကျမတို့ rectification guideline ပေါ့ဘယ်လိုအစင်လိုက်ဒါတွေကိုပြန်လဲကုစားမလဲဆိုတာကိုလည်းဟိုအချိန်တစ်ခုအတိုင်းတာပေါ့နော်အဲ့လိုမျိုးပေးပြီးတော့မှပြန်လဲပြင်ဆင်ဖို့ဆိုတာကိုလည်းအကြံပေးထားတာရှိပါတယ်ဒီမြန်မာလေနည်းနည်းဟိုအခက်အခဲလေးရှိတာကဒီဖျားတွေအကုန်လုံးကပကံခေတ်ကဖျားတွေမဟုတ်တော့တာလည်းရှိတယ်ပေါ့နော်အခုမှအစ်စ်တည်တာလည်းရှိတယ်ဒီနိုင်ငံတကာရောပြည်ရင်းကရောပညာရှင်တွေကအလုံးဆုံးဖြတ်တာဒါတွေအလုံးကတော့အမွေနှစ်တော့အမွေနှစ်ပဲဒါပေမဲ့ဒီစာရေးဘိုင်းမှာမှားတာပြင်ဆင်ရေးဘိုင်းမှာမှားနေတဲ့ဟာတွေကိုလည်းတဖြည်းဖြည်းပြန်လဲပြင်ဆင်ရင်းနဲ့မှသူတို့ရဲ့တမိုးလေးတွေကိုလည်းမြင့်တက်လာအောင်လုပ်မယ်ဆိုရဲဟိုဆောင်ရွက်ချက်ဒီစီမံချက်ကလေးကိုချပြီးတော့ပေါ့လေဒါတွေအလုံးကိုပဲပကံရဲ့ကမ္ဘာမွေနှစ်စင်းနဲ့မှဝင်ပါဖို့အတွက်ကိုတော့ဟိုစီမံဆောင်ရွက်ခဲ့ကြပါတယ်ရှင
်ခိုင်ပြည်နယ်မြောက်ဦးမြို့ကိုသွားတဲ့အခါမှာဒီမြောက်ဦးမှာရှိတဲ့ဖျားပထိုးတွေက ိစ္စပေါ့နော်အဲ့ဒီဟိုအင်မတန်မှသူကလည်းပကံတဲ့တော့ဟိုနောက်ကြပါတယ်လေဒါပေမဲ့သူလည်းရှေးဟောင်းမျိုးတော်တစ်ခုပါပဲအဲ့ဒီမှာဒီလမ်းခင်းနဲ့ဒီဆောက်လို့ရေးလုပ်သားတွေကနေပြီးတော့ဒီကြောက်တုံးတစ်ခုကိုသူတို့မိုင်းခွဲလိုက်ပါတယ်ခွဲတော့အပိုင်းစားလေးထွက်လာတဲ့ဟာလေးကကြောက်စာဖြစ်နေတယ်အဲ့ဒါမျိုးပေါ့လေသူတို့ကတော့ဒါတမင်လုတာတော့မဟုတ်ဘူးဒါပေမဲ့သူတို့အနီးအနားမှာရှိတဲ့ကြောက်တုံးကိုသူတို့ခွဲလိုက်တာပေါ့လေအဲ့တော့ဒီလိုမျိုးကြောက်စာတစ်ခုကိုဟိုခွဲပြစ်လိုက်တဲ့အဆင့်အထိရောက်အောင်ပြည်သူလူထုကအသိပညာအမြဲတမ်းနည်းနေတာတွေ့ရပါတယ်အဲ့ဒါမျိုးတွေနဲ့ပတ်သက်ပြီးတော့ပညာပေးဖို့ဆရာမတို့ဘယ်လိုများစဉ်းစားထားပါလဲရှင
်ဟုတ်ကဲ့အဲ့ဒါမျိုးတွေကမြန်မာနိုင်ငံမှာဟိုဖြစ်လေဖြစ်တာရှိနေတဲ့အခြေအနေပေါ့နော်ပုဂံဆိုလို့ရှိရင်ပုဂံရဲ့ဒီအဆောက်အုံတွေဟိုအများစုပါဖြစ်အုံနဲ့စောက်ထားတာပေါ့နော်ဒါပေမဲ့ကြောက်နဲ့စောက်ထားတာလည်းရှိတယ်အဲ့ကြောက်နဲ့စောက်ထားတာ၄ခုပဲရှိတဲ့အထက်ကမှတစ်ခုကဒီဟိုဘာခေါ်လဲဆိုတော့ပိဋကတ်တိုက်ပေါ့အဲ့ဒီပိဋကတ်တိုက်ကလမ်းခင်းတဲ့ထဲပါသွားတယ်တစ်ခုလုံးကိုဖြိုးပြီးတော့မှလမ်းခင်းလိုက်တယ်ဆိုတော့အဲ့ဒါလိုမျိုးတွေလည်းဖြစ်ခဲ့ဘူးလားရှိတယ်ပြီးတော့ခုနဆရာမထောက်ပြတယ်လို့ပေါ့နိုင်ငံကြီးတွေမှာရေးချစ်တာမျိုးတွေဆိုတော့ဘာဖြစ်လို့လဲဆိုတော့ပြည်သူကမသိဘူးဒီပကံမှာဆိုရင်ဟိုဒီအမွေနှစ်ပေါင်း400ကျော်မှာနိုင်ငံကြီးတွေရှိတယ်အဲ့တော့နိုင်ငံကြီးတွေဒီလောက်အများကြီးရှေ့ဟိုနှစ်ပေါင်း800လောက်ကနိုင်ငံကြီးတို့တစုတူပြီးတည်နေတာဆိုအရှိတောင်အရှာမှာဒီနေရာပဲရှိတော့တာနားမလဲတဲ့ခါကျတော့သူတို့ကလည်းအော်အဟောင်းနေပဲပုံနေအဟောင်းနေပါပြီဆိုဆေးတစ်တုတ်လိုက်တာမျိုးတွေလည်းရှိတယ်ဒီလိုလျှောက်ပြီးတော့ရေးချစ်သွားတာမျိုးတွေလည်းရှိတယ်ဆိုတော့အဲ့ဒါကပညာပေးလဲလုတ်တင်တယ်လို့ကျွန်မထင်တယ်တကယ်လို့ပညာပေးကာလအတိုင်းအတာတစ်ခုကြော်သွားပြီဆိုလို့ရှိရင်လည်းဟိုပြစ်ဒဏ်လေးတွေပေးတာပေါ့နော်ဥမာ fine ချတာမျိုးတို့အဲ့လိုမျိုးလေးတွေနဲ့လည်းဟိုထိမ့်သိမ်းဖို့လည်းလိုမယ်လို့ထင်တယ်
ဒီပုဂံဒေတာဒီ UNESCO ဝင်တဲ့အတွက်ကြောင့်မလို့ဂုဏ်ပြုဝဲတဲ့အကြီးအကျယ်ကျင်းပခဲ့ပါတယ်အဲ့မှာဒေါအောင်ဆန်းစုကြည်ပြောထားတာလည်းရှိပါတယ်သူကဘာလဲဆိုတော့ဒီကမ္ဘာအမွေနှစ်စီးရင်ဝင်ဖြစ်ခြင်းအတွက်အကျိုးကျေးဇူးတွေရှိပါတယ်တဲ့မြမယဉ်ကျေးမှုအမွေနှစ်ဒီကမ္ဘာအတိလာမယ်နောက်ပုဂံဒေတာမှာရှိတဲ့ drug ရှိ drug မဲ့ယဉ်ကျေးမှုအမွေနှစ်တွေနဲ့ယဉ်ကျေးမှုသဘာဝပတ်ဝန်းကျင်ကိုကမ္ဘာအဆင့်မီကာကွယ်ထိန်းသိမ်းနိုင်မယ်ခီးသွားလုပ်ငန်းတွေပုံမဖွင့်ပြိုးတိုးတက်လာမယ်။နောက်ဒေသခံတွေလုပ်ငန်းအလုပ်ကိုင်းခွင့်လန်းတွေဝင်ငွေတွေတိုးပွားလာမယ်။စသဖြင့်ပေါ့နော်။အဲ့တော့ဒီဒေသခံတွေဒီဝင်ငွေတိုးလာတာနဲ့အမျှဟိုခီးသွားတွေလည်းလာမယ်ပေါ့။အဲ့ဒီအခါမှာဒီရင်ကျေးမှုအမွေနှစ်ဆက်ပြီးတော့ထိမ့်သိမ်းကြဖို့ရေရှည်တည်ရအောင်ပေါ့နော်။အဲ့လိုထိမ့်သိမ်းရမယ်ဒီစိန်ခေါ်မှုတွေကလည်းအများကြီးဖြစ်လာမှာပါ။အဲ့ဒီအခါကျတော့ဒီစိန်ခေါ်မှုတွေကိုဒီ UNESCO အဖွဲ့ကြီးတွေအနေနဲ့ပေါ့နော်။ဒီတတ်မှတ်ထားတာရှိပါလား။စီကန်းချက်တွေလေ။ဥပမာဒီစာအုပ်ဘလို့ဆက်ပြီးထိမ့်သိမ်းသွားမလဲဆိုတာမျိုးပေါ့လေ
။ဟုတ်ကဲ့ဆင်အဲ့ဒါလည်းပဲဒီပကံကိုကမ္ဘာအမွေနဲ့တင်ကြရပါတော့ကမ္ဘာအမွေနဲ့ဒေတာတခုဖြစ်လာလို့ရှိရင်ခုနကတိုင်ပင်ခံကြီးပြောခဲ့တဲ့မိကမပါတယ်လို့ပဲဟိုဧည့်သည်ကပို့ရောက်လာမှာပေါ့အဲ့တော့ဧည့်သည်ပို့ရောက်လာတဲ့အမြားသူကဒီဟို positive ကော negative ကော impact တွေရှိလာမှာပေါ့ကောင်းကျိုးရောဆိုးကျိုးရောရှိလာမယ်အဲ့ခါကျတော့ကောင်းကျိုးကတော့ဟိုဒေတာကန်တွေရဲ့အလုပ်ကန်ခွင်လန်းတွေပို့လာမယ်ဝင်ငွေတွေပို့ရလာမယ်အဲ့ဒါမှန်နေကိုယ့်ရဲ့ယဉ်ကျေးမှုအမွေနဲ့ကိုလည်းကမ္ဘာနဲ့ဝန်တိလာမယ်နောက်ဆိုးကျိုးတွေထဲမှာကျတော့လေအဲ့လိုလူများများလာတဲ့အတွက်ကြောင့်ပို့ပြီးတော့ထိခိုက်ပျက်စီးမှုတွေလည်းဖြစ်လာနိုင်တယ်ဥပမာဟိုမှာ45 seater လို့ဗစကားကြီးတွေအများကြီးဒီတရဘာတကားကိုဝင်ထွက်နေမယ်ဆိုလို့ရှိရင်တရဘာတကားရဲ့ချန်ခိုင်မှုတွေကဒါရေးကြည့်လာမယ်စသဖြင့်ပေါ့နော်မျိုးစုံပေါ့ဒါကျမဒါတစ်ခုအနေနဲ့ဥပမာပေးပြီးပြောတာပါအဲ့ဒါတွေကိုဘယ်လိုမျိုးစီမံဆောင်ရွက်တဲ့လဲဆိုတာကိုလည်းဒီအမွေနှစ်တင်စဉ်ကလေးကပဲ management plan ဆိုတဲ့စီမံခန့်ခွဲရေးထဲမှာဒါပါပါတယ်ရှင့်အခုချိန်ပေါ့လေကမ္ဘာအမွေနှစ်ဝင်သွားပြီဆိုတာလည်းဒါဇလန်းကဆုံးသွားတာမဟုတ်ဇလန်းအခုမှစပါပါဆိုတော့အဲ့ဇလန်းအစမှာကစီမံအုပ်ချုပ်တဲ့လူတွေအနေနဲ့ကဒီအမွေနှစ်တင်စဉ်ကဟုတ်ပြောဆိုထားတဲ့အတိုင်းပေါ့နော်ဂရိကဝတ်တွေအတိုင်းကိုဒီစီမံခန့်ခွဲရေးတွေကိုစတင်လှုပ်ဆောင်မှုလည်းလိုပါတယ်အဲ့ဒီနေရာမှာအသိပညာပေးတာရောဟိုတူချင်းတစ်ဖွဲ့ချင်းနဲ့ရပဲဆောင်ရွက်လို့လည်းမရဘူးအားလုံးကပူးပေါင်းပြီးဆောင်ရွက်ရမယ်ဥပမာတန်တန်းနိုင်ငံရင်ကျေးမှုဝင်ဌာနဟိုတယ်ကြီးဝင်ဌာနနောက်ပြည်ရေးရေးအထွေထွေအုပ်ချုပ်ရေးစသဖြင့်ပေါ့နော်အကုန်လုံးမန်နေတိုင်းဒေသကြီးစိုးရဖွဲ့မကွေးတိုင်းဒေသကြီးစိုးရဖွဲ့ဒါတွေအားလုံးကပူးပေါင်းပြီးတော့မှဟိုဒီပကံကိုဘယ်လိုပုံစံနဲ့စီဒီလိုဟိုစီမံခန့်ခွဲရေးအတိုင်းစီမံအုပ်ချုပ်ပြီးရင်ပုဂံကိုဘလို့ဖြစ်ချင်လဲဆိုရယ်ပုဂံရဲ့ vision ပေါ့အဲ့ဒါမျိုးကိုလည်းဟိုကြိုတင်ပြီးတော့စဉ်းစားပြီးတော့မှလုပ်သင့်နေပါပြီ
ကျမတို့ဟိုတလောတော့ကဒီမန္တလေးမှာရှိတဲ့ရွှေချောင်းပေါ့နော်ရွှေချောင်းပြုပြင်ထိန်းသိမ်းရေးနဲ့ပတ်သက်ပြီးတော့ဒီ USAID ရဲ့ဒီ American တန်ယုံရဲ့နောက်ပြီးတော့ဒီ World Monument Fund ရဲ့ပေါ့သူတို့ရဲ့ဝမ်းဝမ်းပံ့ပိုးပြီးကူညီနေကြတယ်ပေါ့အဲ့ဒီမှာကူညီနေတဲ့ဒီဘဘူးဆရာကြီးတွေပေါ့နော်လက်သမားဆရာကြီးတွေနောက်ပြီးတော့ဒီအင်ဂျင်နီယာတွေကနေပြီးတော့သူတို့တစ်ဖက်မှာဒီထွေချောင်းပြုပြင်ရေးလုပ်နေတဲ့ထိန်းသိမ်းနေတဲ့တစ်ထိတ်ထဲမှာပဲအားတဲ့အချိန်မှာ ไอ้มันเลนี่ด้วยมาชื่อแท้ตันจองนี่มาตั้วพี่รอตรุฤชื่อห้องปิสิรู้บลูทิ้งเด้งเนี่ยบ่ตรุฤอ่ะแลดีไอ้นี้จีนดีกัมพูชาနိုင်ငံတို့ไทยတို့ตั้วพี่รอตรุฤบลูทิ้งเด้งแลอยุธยาตั้วเลยตรุดีโหอังกอร์วัดกูตั้วเลยตั้วพี่รอตรุบลูทิ้งเด้งแลตั้วเล่ลาเก๋บาร์เล่ลาพี่รอตรุอตุอยู่เสียอะไรดิบ่เนาะอะล่ะแลตรุอยู่เก๋พี่รอตะเกบลูทิ้งเด้งตรุเล็ดชิเล็ดตื้อลงนี่แหละฮะบ่ดีอิตาลีနိုင်ငံอ่ะปัญญาရှင်นี่แหละปาร์ไอ้နိုင်ငံတကာอ่ะปัญญาရှင်นี่ဝိုင်းกูနေတဲ့ဒီထိမ့်သိမ့်နဲ့နီးစနစ်ပေါ့เนาะမပြောင်မပြည့်ထိမ့်သိမ့်နဲ့နီးစနစ်ကလေးတွေသူတို့ကဒီပြီးအသိပညာပေးတဲ့အနေနဲ့အားတဲ့အချိန်မှာထက်တန်းကျောင်းနေမှာသွားပြီးတော့သူတို့ပညာပေးလုပ်ငန်းလေးတွေလုပ်နေတာတွေ့ခဲ့ရပါတယ်ဆရာမအဲ့တော့ပုဂံဒေတာမှာလည်းဒီလိုလေးလုပ်နိုင်လို့ရှိရင်ကောင်းမလားလို့ပါ
ပုဂံမှာဆိုရင်အဲ့လိုအသိပညာပေးလုပ်ငန်းလုပ်ရင်လည်းမကောက်ပေါ့ပုဂံမှာလည်းဆရာမတို့သိတဲ့အတိုင်းပဲအမွေနှစ်တည်းကဒါ3,000 4,000 ဒါတော့မှမတွေ့သေးတာကြီးလည်းရှိအောင်မှာပါအဲ့ခါကျတော့ဒီတော့5,000လောက်လည်းဖြစ်စင်ဖြစ်လာအောင်မှာပါတစ်ချိန်ကြရင်ဒါပေမဲ့အဲ့ဒါတွေကိုထိန်းသိမ်းမှုအတွက်ကဒီ artisan လို့ခေါ်တဲ့ဒီလက်မှုပညာရှင်ပိုင်းမှာကျတော့နေပါပါတယ်အဲ့တော့ပုဂံခက်ကအုပ်ကိုဘယ်လိုလုပ်ခဲ့လဲဒီလိုအုပ်မျိုးကိုလိုက်ပြီးတော့ပြန်ဟိုလုပ်ပြီးလို့ရှိရင်ဟိုစားထိုးရမယ်ဟာမျိုးတော့ဘယ်လိုလုပ်မလဲဒီအင်္ဂလိပ်ပန်းလဲရာတွေကိုပြန်လဲပြုပြင်တဲ့နေရာမှာနိုင်ငံမကြီးကိုပြုပြင်တဲ့နေရာမှာဆိုအများကြီးရှိပါတယ်အဲ့ဒီအတွက်ကိုလည်းပဲကျမတို့မှာလုံလောက်တဲ့ပညာရှင်တွေမရှိသေးပါဘူးအဲ့တော့အသိပညာပေးုံနဲ့မှမကအောင်သင်တန်းကျောင်းလိုမျိုးလဲဖွင့်ဖို့လိုအပ်နေပါတယ်ဒါမှဟိုအင်္ဂါရဘာလို့သွားမယ်ဆိုလဲဆရာမတို့လည်းတွေ့မှာပါသူတို့မှာတိကျအလုပ်ယုံတွေကိုရှိပါတယ်တိကျပညာရှင်တွေနဲ့ဥမာဒီပင်စင်ရေးအတွက်ကိုတီးတန့်ပေါ့လေဆိုအဲ့ဒါမျိုးတွေလုပ်ဖို့လိုတယ်အဲ့ဒီခါမှာစကားပြောလာမှာပါလဲဆိုတော့ budget ပေါ့အဲ့တော့ဘာကြမရှိလို့မလုပ်နိုင်ဘူးဆိုတာမျိုးကလည်းဟိုမဖြစ်သင့်ဘူးပေါ့လေအခုဆိုလို့ရှိရင်ပကံရဲ့စုံဝင်ခြေတွေကိုလေဒီလိုမျိုးအမွေနှစ်တွေကိုပြန်လဲထိန်းသိမ်းတဲ့နေရာမှာသုံးဖို့ဆိုပြီးတော့မှခွဲတန်းချပေးထားရတယ်လည်းရှိပါတယ်ဆိုတော့ဒီခွဲတန်းကလည်းတကယ်ပဲဒီရှေးအောင်သူတင်တာဦးစီးဌာနနဲ့ဆက်ဆက်တဲ့တာဝန်ရှိတဲ့လူဟိုဝန်ကြီးဌာနတွေကိုရောက်အောင်ပြီးရင်အဲ့ဒီဟာနေပြီးတော့မှလည်းစနေတကြားနဲ့အဲ့လိုသင်တန်းကျောင်းတွေဘာတွေကိုပြုစုပြောထောင်နိုင်ငံတကာပညာရှင်တွေနဲ့အတွေ့အကြုံတွေဖလှယ်ဆိုတဲ့ဒါမျိုးသူများနိုင်ငံလည်းတွားရောက်လေးလာဆိုတဲ့ဒါမျိုးတွေလည်းလှုပ်ဖို့ကတော့လိုအပ်နေပါပြီရှင
်ဟုတ်ကဲ့ပါပုဂံဒေတာဟိုဆေးဆေးဆက်လက်ထိန်းသိမ်းနိုင်မှုကတော့အများကြီးစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမှာပါရှင်ပြုစုပြောထောင်